Scotland နဲ့ကို UK နိုင်ငံတွေကနေခွဲထွက်ပြီးတော့သူရင်ကွဲရအောင်မလုပ်ကြဖို့အတွက်ဝန်ကြီးချုပ် David Cameron က Scott လူမျိုးတွေကိုတောင်းပန်ပြီးတော့ရှေ့သတင်းဘက်လုံးမဲ့ဆန္ဒခံယူဝဲကြရင် UK နိုင်ငံထဲမှာဆက်ရှိနေရေးဘက်ကမဲထဲကြဖို့တိုက်တွန်းခဲ့ပါတယ်။ England နဲ့ Scotland ကြားသမိုင်းအစဉ်အဆက်ရင်းနှီးတဲ့ဆက်ဆံရေးရှိခဲ့တဲ့အကြောင်းတွေကိုအမှတ်ရစေဖို့ဝန်ကြီးချုပ် Cameron ပုံထုံးနေတော့က Edinburgh မြို့စီသွားပြီးတော့မိသားစုလိုဖြစ်နေတဲ့နိုင်ငံကြီးကွဲသွားမယ်ဆိုရင်သူရင်ကျိုးရပါလိမ့်မယ်လို့ပြောကြားခဲ့ပါတယ်။ Conservative Party ဝန်ကြီးချုပ် David Cameron နဲ့အတူအတိုက်ခံ Labour နဲ့ Liberal Democrat Party ခေါင်းဆောင်တွေလည်း Scotland နဲ့ကိုအတူပြီးတွားခဲ့ကြပါတယ်။ Scott လူမျိုးတွေဆန္ဒခံယူပွဲကြရင် UK တဲကနေခွဲထွက်ခြင်းနဲ့ဘက်ကနေပြီးတော့မဲမပေးကြဖို့ပြိုင်ဘက်နိုင်ငံရေးပါတီတွေရှာရှာပါပါစီးလုံးပြီးတော့တိုက်တွန်းခဲ့ကြတာဖြစ်ပါတယ်။နောက်ဆုံးရရှိတဲ့စစ်တမ်းကောက်ခံမှုတွေအရခွဲထွက်ခြင်းတဲ့သူတွေနဲ့ဆက်ပြီးတော့တွဲချင်သူတွေအရေးအတွက်အတူတူနီးပါဖြစ်နေပါတယ်။ဒီကြလွတ်လပ်တဲ့ Scotland အဖြစ်ခွဲထွက်ခြင်းတဲ့သူတွေကသူတို့ကိုရှေးရိုးဆွဲဝါဒီ Conservative အစိုးရအုပ်ချုပ်နေတဲ့အပေါ်မှာလွတ်လပ်တဲ့ Liberal အတွေးအမြင်ရှိတဲ့ Scotland ကမထောက်ခံဘူးလို့ပြောကြခဲ့ပါတယ်။ UK နိုင်ငံထဲမှာဆက်ရှိနေခြင်းသူတွေဘက်ကလည်းခိုင်မာတဲ့ UK ကနေခွဲထွက်မယ်ဆိုရင်စီးပွားရေးပိုင်းမှာရုန်းကန်ရလိမ့်မှာဖြစ်ပြီးတော့လုံခြုံမှုကလည်းလျော့နေသွားလိမ့်မယ်လို့ပြောနေကြပါတယ်။ Scotland နဲ့မှာဆန္ဒခံယူပွဲကိုတော့ September 18ရက်နေ့မှာကျင်းပမှာဖြစ်ပါရဲ့ရှင်။